ညမနေ့နောက်ပိုင်းကလက်နက်ကင်ပြစ်ပခါတွေဖြစ်ပွားနေတဲ့ဒေသတွေမှာတော့ဒီရပ်ပိုင်းတွေအတွင်ပြစ်ခတ်မှုတွေဇက်တိုက်ဖြစ်နေလို့ဒေသခံတွေအထူးကြောက်ရွံ့နေကြပါတယ်။စနေနေ့ရုံကတော့ချင်းပြည်နယ်ပလောဝမြို့နယ်တွင်တရားစွာလို့ရေလုံငန်းခွင်တုံးအစိုးရပိုင်းကုန်တင်ဇက်တင်မော့တင်းဟာလက်နက်ကင်ဖွဲ့တစ်ဖွဲ့ရဲ့ပြစ်ခတ်တိုက်ခိုက်တာကိုခံခဲ့ရပါတယ်။ရခိုင်ပြည်နယ်မြော ကြောက်ကပလဝကိုပြီးဆွေးနေတဲ့အစိုးရပိုင်း MP ရတနာဝင်းကုန်တင်စက်တင်ဘာတစီကိုဒီနေ့မနေ့ပိုင်းမှာလက်နက်ကန်အဖွဲ့တစ်ဖွဲ့ကနေဝင်ရောက်ပြစ်ခတ်ခဲ့တယ်လို့နံပါတ်ကြီးရောအုတ်ချုပ်ရေးဖွဲ့ဝင်ဒုကပြောပါတယ်
။ဒါတင်ပေါ်နဲ့လာပေါ်တဲ့ရှင်မာရီရခိုင်တင်းတို့အေးအေးကဒီနေ့မှ7နာရီပြေးစင်းလာလို့ရှင်မေအေးမော်ကြီးဒီတော့ဒီပြန်တဲ့မြေပင်စင်နာနစ်တာဒါလေးတမိလောင်သွားတယ်လို့ပြရတယ်။ဒီမော်ဝါကြီးကအကြမ်းပါလို့လက်နက်ကြီးနဲ့ပြစ်ကြတာပေါ့။
ဒီပြစ်ကတ်မှုကြောင့်အနီးနားရွာတဲမောဝကြီးရွာဘက်ကလည်းလက်နက်ကြီးကြီးကြားရောက်ခဲ့တယ်လို့ဖြစ်စဉ်အခြေအနေကိုတော့တဲမောဝရွာသားကိုမောင်ရွှေကအခုလိုပြောပါတယ်
။ဒီမောမီးတော့ကဒီလိုကလောက်ချားတဲ့ပြစ်တော်ကြားလိုက်တယ်။ကရဏမြင့်လောက်ပတ်ကြရပါ။ဟိုဘက်ကပလဝကဒါအလုတ်ဆိုင်ကကုန်တယ်ဒီမောဒီမောရောပြစ်စီမောရောအခုထိဒီတိုင်းမဲမီးလောင်နေတော့လဲဒီကိုထွက်နေတော့လဲပြစ်သားတွေကဖြစ်ခိုင်းလို့ရရှိရလူတယောက်လောက်ချားရဲ့မိုင်းကြည့်ရတာပခုံးလာလေးမှာနည်းနည်းလေးပေါ်ရတော့ရတဲ့လာလေးဟိုဟာလောက်ချာဒီတစ်ခုလောက်ရှိတယ်ရွာသားလုံးကအကုန်လုံးကြောက်နေကြတယ်လေကြေလွာရေးရင်းနဲ့အင်းကမှပုံနေကြတယ
်ဒီတိကမှုဟာရခိုင်တပ်မတော်လက်ချက်လို့ဒေသခံတွေကယူဆနေကြတယ်လို့ရခိုင်တပ်မတော်ဘက်ကဆက်တယ်ခဲ့ပေမဲ့လည်းဆက်တယ်လို့မရရှိခဲ့ပါဘူးဒါပြင်မြမတပ်မတော်နဲ့ရခိုင်လက်နက်ကန်အေအဖွဲ့တို့စီရေးတင်းမာနေစေဖြစ်တဲ့ရခိုင်ပြည်နယ်မြောက်ဦးမြို့တင်းမာလဲတောက်ကြံလေးညဘက်စံနာရီကနေမိုးလင်းပေါက်ထိပြစ်ခတ်မှုဖြစ်ပေါ်ခဲ့တာပါဒီကမှုအချင်းတွေကိုတော့မြဝမြုခံခိုင်မင်းတူကခုလိုပြောပါတယ
်။အင်လာကြီးခွေးလောက်မှာပေါ့နော်။မြဝရေးစကင်းတော့စားပြီးတော့ဖိုက်တယ်ပေါ့လက်နဲ့ကြည့်ပေါ့။ပြီးတော့ကင်မရာစုံခုတ်ခေါ်ရဲ940ရဲ့နောက်ပြီးတော့ခရရေးတင်းကအကုန်လုံးသိကြလာမယ်။ဖြစ်တယ်ဆိုတာလေးကိုပြန်လည်ပြတာတော့မဟုတ်ပါဘူး။သူမြဝရေးခဲကိုပဲဒီလက်နဲ့တွေအကုန်လုံးကြတယ်။ပြန်စီကြတော့အိမ်တော်တော်များများရှိပါတယ်ကွာ။အိမ်ဒီမှာပေါက်ပြေးတော့တာတွေနော်။ဒီကြာလို့ပေါက်ပြေးသွားတော့နောက်ပြီးတော့ဒီတင်ညာရတဲ့သူတွေရှိရအောင်လို့ဒီရောင်းမျိုးပြားဒီတချို့အနေချင်းတူသွားတာရှိရဒီတနိုင်းနိုင်လောက်ကျတော့ဒီလိုတစ်ချက်တစ်ချက်ဒီနေ့ပင်လည်းကြားရသေးတယ်၄နိုင်၅နိုင်လောက်ကြာတော့မှဒီလိုမပြေကြတော့ဘူ
းဒီပြစ်ကမှုဟာတစ်ဖက်လက်နဲ့ကန်တက်ဖွဲ့နဲ့နှစ်ဖက်ပြန်လာပြစ်တဲ့တိုက်ပွဲပုံစံမဟုတ်ပဲပြစ်တာတွေကလည်းမြို့ထဲကိုပဲကြာနေတဲ့အတွက်ကြောင့်မြို့ထဲမှာရှိတဲ့ဒေသခံတွေအထူးကြောက်လန့်နေကြတယ်လို့ခံမင်းတူကဆက်ပြောပါတယ်
တောက်ကျိုးဖြစ်တဲ့ပုံစံရောမဟုတ်ဘူးတောက်ကျိုးဖြစ်ရင်တော့အရင်ဖြစ်ကြမှာပေါ့ဒီတောတော်ဖြစ်နေရရောမဟုတ်ပဲမြောက်ဦးမြို့ကြီးကိုပဲအကုန်လုံးပေါ့နည်းနည်းအကုန်လုံးဖြစ်ကြလို့ဆိုတော့တောက်ကျိုးဖြစ်ရတော့မဟုတ်ဘူးပေါ့တက်ဆန့်တာရပိုးပါတယ်တက်ဆန့်တာကြတော့ဒီအပန်ပေးရောပဲပေါ့နော်ဒီတက်ခင်ဒီကအကုန်လုံးကြောက်ကြတာပေါ့နော်ကျွန်တော်တို့ဒီဆက်မှာကြတော့ကြားရတဲ့အရေးရယ်ပေါ့နော်
ဒီလိုပြစ်ခတ်မှုဖြစ်စဉ်နဲ့ပတ်သက်လို့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးနဲ့တမတော်တရင်မှပြန်ကြားရေးအဖွဲ့တွင်းမှုကိုဆက်သွယ်ခဲ့ပေမဲ့ဘုံလက်ခံပြေဆိုခြင်းမရှိခဲ့ပါဘူး။ဒီရက်ပိုင်းတွင်ရခိုင်ပြည်နယ်ကြောက်တော်ဘုံမကျုံမြို့နယ်တို့ဘက်မှရခိုင်တမတော်အေအေနဲ့မြမတမတော်တို့ကြားစီရေးပြင်းထန်စွာဖြစ်ပွားနေတယ်လို့တိုက်လေရင်တုံးပြီးတိုက်ခိုက်ရတဲ့အထိဖြစ်ပွားနေတာပါ။ဒီလိုဖြစ်ပွားတဲ့တိုက်ပွဲကျိုးဆက်ကြောင့်ရခိုင်ပြည်နယ်ငါးမြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်ထဲမှာစစ်ပေးတင်းဆောင်နေတဲ့ဥယျာဉ်နှစ်တောင်ခန့်ရှိနေပြီလို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ